အာဖရိကတိုက်မှာတော့ကူးစက်ပြန့်နှံ့နေတဲ့မျောက်ကျောက်ခေါ်တဲ့ Mpox ရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကြေညာသတ်မှတ်ပါတယ်။ Mpox ရောဂါနဲ့ပတ်သက်လို့ကမ္ဘာတစ်ဝန်းဘလို့ကင်တွယ်ဆောင်ရမှာလဲဆိုတာနဲ့ဒီလိုအရေးပေါ်အခြေအနေသတ်မှတ်ဖို့အတွက် WHO ကဗုဒ္ဓဟူးနေ့မှာအစည်းအဝေးခေါ်ယူပါတယ်။လွန်ခဲ့တဲ့2နှစ်2022ခုနှစ်တုန်းကလည်းဒီထက်အနည်းငယ်အားပြောတဲ့ယောဂါပိုးဗိုင်းရပ်စ်ကူးစက်မှုကို WHO ကကျန်းမာရေးအခြေအနေအရေးပေါ်သတ်မှတ်ခဲ့ရပြီးတဲ့နောက်အခုဒီချိန်ပိုးအမျိုးအစားဟာပိုးပြီးတော့စိုးရိမ်စရာကောင်းတဲ့ဗိုင်းရပ်စ်အပြင်းစားဖြစ်တယ်လို့သိရပါတယ်။2024တနှစ်ထဲမှာရင်ယောဂါပိုးကူးစက်ခံရသူနဲ့ကူးစက်ခံရတယ်လို့တန်တရားရှိသူ1000ခွဲကျော်ရှိလာတဲ့အတွက်အခုလိုမျိုးရေးပေါ်အခြေအနေကြီးညာလိုက်ရတာဖြစ်ပါတယ်။ Mpox ယောဂါဖြစ်စေတဲ့အဓိကပြန့်နှံ့နေတဲ့ဗိုင်းရပ်စ်ပိုးနှစ်မျိုးကို Club 1နဲ့ Club 2ဆိုသတ်မှတ်ထားပြီးတော့နှိုင်းရှင်ကျဲရပိုးအားပြောတဲ့ Club 2က2022ခုနှစ်မှာကမ္ဘာကူးစက်ပြန့်နှံ့မှုဖြစ်ခဲ့တာပါ။အခုရင်ဆိုင်နေရတာက Club 1ကူးစက်ပြန့်နှံ့မှုပိုးတယ်မကပဲနဲ့တခြားတိုင်းပြည်ဒေသတွေမှာပြန့်နှံ့နေတဲ့မတူကွဲပြားတဲ့ကလပ်မျိုးစိတ်တွေပါအနေနဲ့ပုံစံအမျိုးမျိုးနဲ့ရင်ဆိုင်နေရတယ်လို့ WHO ကြီးကဲ Tedros Ghebreyesus ကပြောပါတယ်အခုတွေ့နေရတဲ့ Mpox မြောက်ကျောက်ရောဂါပိုးအမျိုးအစား group ကိုတော့အခုနှစ်စာပိုင်းမှာသိပ္ပံပညာရှင်တွေစတွေ့ရှိခဲ့ပြီးတော့ဒီပိုးကူးစက်ခံသူ10ရာခိုင်နှုန်းအထက်အသက်အန္တရာယ်ဆုံးရှုံးတာတွေ့ရပါတယ်ယောဂလက္ခဏာတွေကိုတော့ယင်ပတ်မျိုးပွားအင်ကခြေလက်တွေပေါ်မှာတွေ့ရပြီးတော့ဖျားနာတာကြွက်သားနာကျင်တာစတဲ့ဝေဒနာတွေခံစားရလေရှိပါတယ်ခင်ဗျာ။